မနက်ကမှကိုဗစ် -19 ရောဂါပိုးကူးစက်ခံရသူနောက်ထပ်8ယောက်တွေ့ရှိတာကြောင့် virus ကူးစက်ခံရသူ369ယောက်ရှိသွားပြီလို့ဂျမိုင်းနဲ့အာသာဝန်ကြီးဌာနကဒီနေ့ဩဂတ်စ်လ13ရက်နေ့ည8နာရီထုတ်ပြန်ချက်မှာပြောလိုက်ပါတယ်။ဓာတ်ခွနမူနာစုစုပေါင်း1355ခုကိုဒီနေ့စစ်ဆေးခဲ့တာမှာ virus ကူးစက်ခံထားသူ8ယောက်ကိုတွေ့ရှိခဲ့တာပါ။ဒီနေ့ရောဂါပိုးတွေ့ရှိသူ8ယောက်စလုံးဟာပြည်ပကပြန်လာသူတွေဖြစ်ကြပြီးတော့6ယောက်က UAE နိုင်ငံကဖြစ်ပြီးတော့2ယောက်ကတော့ဂျပန်နိုင်ငံကဖြစ်ပါတယ်။သူတို့အားလုံးဟာအသက်22နှစ်ကနေ33နှစ်အရွယ်ကြားဖြစ်ကြပြီးတော့အမျိုးသား9ယောက်နဲ့အမျိုးသမီး3ယောက်ဖြစ်ပါတယ်။ဒီနေ့ကူးစက်ခံသူ8ယောက်မှာရန်ကုန်တိုင်းကကူးစက်ခံသူ4ယောက်ကတော့တာမွေမင်္ဂလာတောင်မြို့စမ်းကြောင်းနဲ့တန်လျင်မြို့နယ်တွေကဖြစ်ကြပြီးတော့မွန်ပြည်နယ်က2ယောက်ကတော့မော်လမြိုင်ကဖြစ်ပါတယ်။ကျန်တဲ့2ယောက်ကတော့ရခိုင်ပြည်နယ်မင်းများမြို့နယ်နဲ့ရှမ်းပြည်နယ်နောင်ချူမြို့နယ်တွေကဖြစ်ကြပါတယ်။သူတို့အားလုံးဟာလိုင်မြို့နယ်မှာအတော်လာကန့်သတ်စောင့်ကြည့်ခံထားသူတွေဖြစ်ကြပြီးတော့ဝေဝါကြီးဆေးရုံမှာကုသမှုတွေဆက်လုပ်သွားမှာဖြစ်တယ်လို့ပြောပါတယ်။ဒီနေ့မှာယောဂတီပြူလူနာဟောင်းနေတဲ့ကနှစ်ကြိမ်ဆက်ပိုးမတွေ့ရှိသူ၃ဦးထပ်ပြီးတော့တွေ့ရှိလာကြောင်းယောဂပိုးကင်းတင်လာသူ322ဦးရှိသွားပြီဖြစ်ပါတယ်။ဒီထဲက322ယောက်ကိုတော့ဆေးရုံကနေဆင်းဝင်ပြုလိုက်ပြီးတော့သတ်မှတ်ထားတဲ့နေရာတွေမှာဆက်ပြီးတော့အသွားအလာကန့်သတ်စောင့်ကြည့်တာတွေကိုလုပ်နေတယ်လို့ပြောပါတယ်။ဒါပြင်မနေ့ဩဂတ်လ12ရက်နေ့နေ့လယ်12နာရီကနေဒီနေ့နေ့လယ်12နာရီထိနောက်ထပ်စောင့်ကြည့်လူနာအသစ်18ယောက်ရှိတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာအခုချိန်ကြီးတော့ COVID-19 ကြောင့်သေဆုံးသူ6ဦးရှိတယ်လို့ကျမ၏ဝန်ကြီးဌာနကအတည်ပြုထားပါတယ်ခင်ဗျာ။